ကိုဗစ်တကြောရန်ကူးစက်မှုအများဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်မှာအမှုထမ်းနေကြတဲ့ပညာရေးဝန်ထမ်းတွေကိုအရေးပေါ်ကာလထောက်ပံ့ခြင်းအဖြစ်တဦးကိုငွေကျပ်3000စီထောက်ပံ့ပေးနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါကက်ယောဂနဲ့စစ်ရေးပဋိပက္ခတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာပညာရေးဝန်ထမ်းတွေရဲ့အခြေခံလိုအပ်ချက်တွေကိုဖြစ်စည်းပေးဖို့ထောက်ပံ့ခြင်းအဖြစ်ငွေကျပ်3000စီစပေးနေပြီလို့ပညာရေးဝန်ကြီးဌာနကပြောပါတယ်။ကက်ယောဂကူးစက်မှုတွေတိုးလာရကနေပြည်နယ်တစ်ခုလုံးကိုမလိုအပ်ပဲအပြင်းမထွက်ဖို့အမိန့်ထုတ်ပြန်ထားသလိုစာတင်ကြောင်းတွေအားလုံးကိုလည်းပိတ်ထားရချိန်မှာအခက်အခဲကြုံနေရတဲ့ဝန်ထမ်းတွေအတွက်ထောက်ပံ့နေတာလို့လည်းအခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ်
။ဆရာဆရာမတွေနောက်ပညာရေးဝန်ထမ်းတွေကိုဆန်စီညက်တော့ပယ်လာမသိပါဘူးအဲ့ဒါလေးဝယ်ဖို့အတွက်ဆိုပြီးတော့3000စီထောက်ပံ့ဖို့ဆိုပြီးတော့အဲစစ်တွေမှာ online ကျင်းလိုက်တွေ့တဲ့နောက်နေ့မှာပဲဆိုတော့ဝန်ကြီးဌာနကနေပြီးတော့ဆုံးဖြတ်လိုက်တာပေါ့နော်အဲ့လိုဆုံးဖြတ်လိုက်တဲ့ကြောင့်မို့အဲချင်းပြည်ညာဝန်ကြီးဌာနအနေနဲ့ချက်ချင်းပဲနောက်နေ့အဲ့နေနေချင်းပဲဒါဗန်တန်ငွေခွဲဝေပေးတာကိုဆောက်တည်ပါလေခက်ခဲကိုထိုက်တင်တော့ပြည်လည်နေအောင်ဆိုပြီးတော့ဒါပြည်ဝန်ကြီးဌာနအနေနဲ့ထောက်ပံ့တာဖြစ်တယ်ဒီကံဒီသားကြတော့ကိုဗစ်ကူးစက်မှုအပြင်နေမြေမေးမေးချမ်းတဲ့တကြောင်လည်းပဲပါမလို့ဆရာယူဆပါအထူးဒေသအနေနဲ့သတ်မှတ်ပြီးတော့ပြီးတဲ့သဘောဖြစ်မလို့ယူဆပါနော
်ရခိုင်ပြည်နယ်မှာပညာရေးဝန်ထမ်းတွေထောက်ပံ့ကြေးပေးမဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်မန်အောင်မြို့နယ်ကအလဲတန်းပြဆရာမဒေါက်ခင်တနာကအခုလိုပြောပါတယ်ပြည့
်စံသုံးလုံးပေးမဲ့ကိစ္စတော့လောလောဆယ်ဒီနေ့လောက်ကုန်လည်းရမှာတော့မရသေးဘူးမြတ်တဲ့နဲ့တော့မလဲချန်ကြရင်ကျောင်းအုပ်စုလေကျောင်းအုပ်စုတွေခွဲရတယ်မလားကျောင်းအုပ်စုမှာအဲ့ဒီခေါင်းဆောင်ကျောင်းကိုရဲ့ကျောင်းအုပ်စုတွေမှာဆရာမကြီးတွေစီမှာထောက်ရမယ်လို့ပြောတယ်ဒီနေ့ကျတော့လက်မှတ်တွေထိုးပြီးတော့ဆရာမကိုအပ်ခဲ့ရတယ်အဲ့ဒီလက်မှတ်တိုင်းမလဲချန်ကြရင်ထုတ်ပြမယ်လို့ပြောတယ်
အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကတော့ရခိုင်ပြည်နယ်တဲကလက်လန်းမမီနိုင်တဲ့ဒေသတွေမှာဆရာဆရာမလိုအပ်ချက်အရာခန့်နာတဲ့တင်ကြားရေးလက်ထောက်တွေနဲ့တိုင်းရင်းသားဘာသာစကားတင်ဆရာတွေကိုလည်းစီစစ်ပြီးထောက်ပံ့ဖို့တိုင်းရင်းသားဘာသာစကားတင်ဆရာတွေကိုလည်းစီစစ်ပြီးထောက်ပံ့ဖို့စီစဉ်ထားတယ်လို့လည်းပြောပါတယ
်။လူမရှိဘဲနဲ့ပြီးတဲ့ဟာမျိုးမရှိအောင်တော့လိုအပ်တာပေါ့နော
်။
အဲ့ဒါတော့အကုန်လုံးကတချို့ကလူမရှိဘဲနဲ့ပေးလိုက်တဲ့ဟာမျိုးတွေရှိတယ်။ဥပမာအပြင်အဲကျောင်းမှာစာသင်ကျောင်းသား9ယောက်ပဲရှိပေမဲ့လူ language teacher ကို6ယောက်လောက်ခန့်ထားတဲ့ဟာတွေပေါ့။စာရွက်ပေါ်ခန့်ထားတာရင်အဲတစ်ချိန်တော့ရှိခဲ့တာပေါ့နော်။ဒါကြောင့်မို့အဲ့ဒါတွေလည်းမဖြစ်အောင်တော့အခုတော့ဒေသကြက်မှတ်မှရမှာပေါ့။နောက်ဒီအတိုင်းပဲဇာတို့နိုင်ငံဒီနည်းနည်းလေးဟိုဇီးဇီးပန်းမောက်ကြတာလည်းအများကြီးရှိတာဆိုတော့နည်းနည်းကြည့်ချက်ဖို့လိုအပ်တာပေါ့နော်
။ရခိုင်ပြည်နယ်မှာဒီကနေ့မနက်၈နာရီအထိကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရကိုရိုနာဗိုင်းရပ်စ်ပိုးတွေ့လူနာစုစုပေါင်းက362ဦးရှိနေပါတယ်။မြန်မာတိုင်းနိုင်ငံလုံးအနေနဲ့ကတော့သေဆုံးသူ6ဦးအပါအဝင်ရောဂါကူးစက်ခံရသူက989ဦးရှိပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။